အစ္စရေးနိုင်ငံတယ်အဖက်မြို့မှာရှိတဲ့မြန်မာတန်ရုံအနေနဲ့ဂျော်ဒန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအတွက်ဂျော်ဒန်နိုင်ငံမှာနိုင်ငံတကာလေဆိပ်ပြန်ပြီးဖွင့်တဲ့အခါမြန်မာနိုင်ငံကိုပြန်လည်အောင်စီစဉ်ပေးမယ်လို့ပြောကြားလိုက်ပါတယ်။တက်ဆိုင်ရာကုမ္ပဏီကလည်းစီစဉ်ပေးမယ့်လေကြောင်းလိုင်းကိုမြန်မာအစိုးရကစီစဉ်တဲ့ကယ်ဆယ်ရေးလေယာဉ်နဲ့ချိတ်ဆက်ပြီးတော့ထွက်ခွာနိုင်အောင်စီစဉ်ပေးမယ်လို့လည်းအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံက VOA မြန်မာပိုင်းကိုအီးမေးလ်ကနေတဆင့်အကြောင်းကြားပါတယ်။ဂျော်ဒန်နိုင်ငံအမ်မန်မြို့တော်မှာရှိတဲ့နိုင်ငံတကာလေဆိပ်ပြန်ပြီးဖွင့်တဲ့တရင်ကိုစောင့်ကြည့်နေပြီးစာချုပ်တက်တန်းပြည့်လို့နေရပြန်လို့တဲ့မြန်မာအလုပ်သမားတွေရဲ့စီးရင်ကိုလည်းတက်ဆိုင်ရာဆက်ယုံတွေစီကနေတောင်းခံထားပြီးဖြစ်ကြောင်းလည်းပြောပါတယ်။တက်ဆိုင်ရာကုမ္ပဏီနဲ့မြန်မာနိုင်ငံကဆက်လွတ်တဲ့အလုပ်သမားအေဂျင်စီတို့ကြားအခုကိစ္စကိုညှိနှိုင်းကြရမှာဖြစ်ကြောင်းလည်းနိုင်ငံတော်နဲ့တန်ရုံဘက်ကလည်းလိုအပ်တဲ့ကိစ္စရပ်တွေကိုကူညီဆောင်ရွက်ပေးသွားမယ်လို့အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံက VOA မြန်မာပိုင်းကိုအကြောင်းပြန်ကြားလိုက်တာပါ။COVID-19 ကြောင့်တေဆုံးရသူအနည်းဆုံး9ဦးနဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ1000ဝန်းကျင်ရှိလာတဲ့ဂျော်ဒန်နိုင်ငံမှာလုပ်ငန်းခွင်တချို့ရန်နာထားတဲ့အတွက်ဂျော်ဒန်မှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအလုပ်သမားတွေအလုပ်လက်မဲ့ဖြစ်ပြီးဒုက္ခရောက်ကုန်ကြတာပါသူတို့ကိုမြန်မာနိုင်ငံအမြန်ဆုံးပြန်ပြီးခေါ်ပေးဖို့သက်ဆိုင်ရာတာဝန်ရှိသူတွေကိုလည်းတောင်းဆိုခဲ့ကြတာဖြစ်ပါတယ်ဂျော်ဒန်နိုင်ငံနဲ့မြန်မာဆိုအားကြားတည်ဝင်တန်တမန်အဆက်အသွယ်မရှိပေမဲ့အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကမြန်မာနိုင်ငံသားတွေအတွက်မူပေါင်းအတွင်းကနေဆောင်ရွက်ပေးနေတယ်လို့လည်းဂျွန်လ26ရက်နေ့ကတန်ရုံးကြေညာချက်မှာဖော်ပြထားပါတယ်